အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသမ္မတအဖြစ်ကျန်းသစ်စာကျင်းဆိုပြီးတဲ့နောက်သမ္မတရာထူးအာဏာကိုအသုံးပြုပြီးတော့ပြုပြင်ပြောင်းလဲမှုတွေအမျိုးမျိုးဆက်တိုက်ဆိုသလိုပဲပြုလုပ်လာခဲ့တာရှိပါတယ်။အဲဒီလိုပြုလုပ်မှုတွေရဲ့နောက်ဆက်တွဲအနေနဲ့မြန်မာတချို့အပေါ်လဲတည်ရောက်မှုတွေရှိလာပါတယ်။အဲဒီအထက်ကတည်ရောက်မှုတစ်ခုကတော့
We also blocked $45 million for diversity scholarships in Burma. 45, that's a lot of money for diversity scholarships in Burma. You can imagine where that money went. These were the types of payments and many others. I could stand here all day and tell you things that we found. And we have to find them quickly because we want the money to flow to proper places.
Daro, American Tamara Donald Trump ga မြန်မာနိုင်ငံကျောင်းသားတွေအတွက်ပေးနေတဲ့ diversity scholarship ကိုဖြတ်တောက်လိုက်တော့မယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ American ကမြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအတွက်ပညာသင်စုကို American dollar 45သန်းပေးတာမျိုးတွေလှုံ့ဆော်ထားတာရှိပါတယ်။ဒါပေမဲ့အခုအခါမှာဖြတ်တောက်လိုက်တော့မယ်လို့ကြေညာခဲ့တာပဲဖြစ်ပါတယ်။အဲ့ဒီလိုကြေညာချက်တွေထွက်ပေါ်လာပြီးတဲ့နောက်စိုးရိမ်မကင်းမှုတွေစိတ်တော်ကားမှုတွေလည်းဖြစ်ပေါ်နေကြပါတယ်။တချို့လူတွေကတော့ဒီအမေရိကန်နိုင်ငံက scholarship မရှိတော့ရင်တော့ဒီ UK နိုင်ငံတို့ Australia နိုင်ငံနဲ့တခြားနိုင်ငံတွေမှာလည်း scholarship အစီအစဉ်တွေရှိသေးတဲ့အကြောင်းပြီးတော့တက္ကသိုလ်အသီးသီးကသူတို့ဖာသာပေးတဲ့ဟို scholarship တွေရှိသေးတယ်ပေါ့နော်အဲ့တော့အဲ့ဒါတွေကိုလည်းစူးစမ်းဖို့ဆိုပြီးတော့ online ပေါ်မှာပြောဆိုကြတာတွေအများအပြားတွေ့နေရပါတယ်အဲ့တော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအဲ့ဒီလိုဒီ diversity scholarship program တွေကိုရပ်တန့်လိုက်တော့မယ်လို့ကြော်ညာတဲ့သတင်းကိုစကြားရတဲ့အခါမှာဘယ်လိုခံစားမိသလဲဆိုတဲ့အကြောင်းကိုလွန်ခဲ့တဲ့နှစ်အနည်းငယ်တုန်းက Australia ကပေးတဲ့ပညာသင်ဆုနဲ့လာရောက်ပြီးတော့ Australia နိုင်ငံ Latrobe Tech Group မှာပညာလာရောက်သင်ယူခဲ့သူမအီးယွန်မုံနဲ့ဆက်သွယ်မေးမြန်းမှုလုပ်ခဲ့ပါတယ်မအီးမူဟာ Australia နိုင်ငံကို Master of Education ကျောင်းသူအနေနဲ့လာရောက်ပညာသင်ယူခဲ့တာဖြစ်ပြီးအခုဆိုရင်ဒီမြန်မာနိုင်ငံကိုပြန်ပြီးတော့အလုပ်တွေလုပ်ဆောင်နေပြီဖြစ်ပါတယ်။အဲတော့သမ္မတဒေါ်နယ်ထရန့်ကြော်ညာလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလို့ဆဆချင်းမှာဘလို့ခံစားရတယ်လဲလို့မေးမြန်းတဲ့အခါမှာသူကအခုလိုပြောပြထားပါတယ်။
ပထမဒီ DISV scholarship ရွာတယ်ဆိုတော့လေဒီနာကဒီ scholarship ကိုရလိုက်တယ်ရွေးချယ်ပြီးသားအကြောင်းသားဖြစ်ဖြစ်ပေါ့နော်အဆက်ပြီးတော့ပေးဖို့ဖြစ်နေတော့ဘူးဆိုတော့အချိန်နည်းနဲ့ရလိုက်တယ်လို့ထင်တာပေါ့နော်အာဒါပေမဲ့ရနေပြီးသားရောင်းအကြောင်းသားကိုတော့အခုကျောင်းတက်နေတဲ့အကြောင်းသားကိုတော့ဆက်လက်ပြီးတော့ကျောင်းတက်ဖို့အတွက်ပေးရမယ်လို့ထင်ထားတာပေါ့နော်ဒါပေမဲ့မဟုတ်ဘဲနဲ့အခုဟာကြတော့အကုန်လုံးတက်နေတဲ့အကြောင်းသားတွေကိုပါရလိုက်တယ်လို့သိလိုက်တဲ့အခါတော့လေတော်တော်လေးကိုပို့ပြီးတော့စိတ်မကောင်းဖြစ်သွားတာပေါ့နော်တက်နေတဲ့ចောင်းသားတွေအတွက်ဆိုရင်ဘလောက်တောင်မှစိတ်ညစ်ရမလဲဒီခက်ခဲကိုကြော်လာဖို့ဆိုတာလေလीမဖြစ်နိုင်ဘူးလीเนาะနိုင်ငံခြားမှာចောင်းတက်တယ်ဆိုတော့កုံကြငွေရလည်းများပြတယ်လीเนาะဒါကြောင့်မလို့ဒီအတွက်တွေကိုပါစဉ်းစားပြီးတော့တော်တော်လေးစိတ်မကောင်းစရာအချက်ဖြစ်တယ်လို့မြင်ပါတယ်ပြီးွားတော့accountability ပေါ့เนาะအာဒီနိုင်ငံတကာနေနဲ့ဒီចောင်းသားတွေကိုပေးအပ်မယ်လို့ပြောထားတဲ့ခတိကဝတ်ပေါ့เนาะအဲ့ဒီအပေါ်မှာလည်းမိကုံးတစ်ခုဖြစ်သွားမယ်လို့ကျွန်မအနေနဲ့မြင်ပါတယ်
And the American yeah, DEA scholarship မရတော့ဘူးဆိုတော့အကယ်၍မြန်မာနိုင်ငံကကျောင်းသားတွေပေါ့နော်ပြည်ပမှာပညာသင်ဆုရဖို့အတွက်ရှာနေတယ်ဆိုရင်ဘယ်လိုမျိုး scholarship တွေရှိသေးလဲဥပမာ American နိုင်ငံမှာတခြား scholarship တွေရှိသေးလားပြီးရင်ဟိုတခြား UK Australia တွေပေါ့နော်အဲ့လိုမျိုးတွေကိုရနိုင်သေးလားရှင်
အခုအမမီးတဲ့အချိန်တွင်းမှာပဲအဲဒီဖေဖော်ဝါရီလမှာကဖေဖော်ဝါရီ10ရက်နေ့မှာပဲ Australia World Scholarship ကစတင်ဖွင့်လှစ်ပြီပေါ့နော် Australia Scholarship ကတော့လွန်ခဲ့တဲ့ဆယ်နှစ်ကျော်လေးကပြည့်တဲ့မြန်မာနိုင်ငံအကြောင်းသားတွေကိုအမြဲတမ်းထောက်ပံ့ပေးတဲ့နှစ်စဉ်လဲအကြောင်းသားအများပြားကိုခေါ်ပေးတဲ့ Scholarship တစ်ခုပေါ့နော်ဒါကြောင့်မလို့ Australia Scholarship ကိုတော့ရှောက်ဖို့တကူတကယ်ကိုအပေးတယ်နောက်ဒုတိယတစ်ခုကတော့ UK ဆိုရပြည့်တဲ့ Chiffney Scholarship ရှိရပေါ့နော်အဲဆိုတဲ့ဟာရှိတယ်နာအမေရိကကတော့ကျမအနေနဲ့ full price scholarship ကတော့ဒီနှစ်ကိုဆက်ရှိမရှိရတော့ကျမအနေနဲ့ရှိမလားကတော့မသိဘူးပေါ့နော်ကိုကိုတိုင်းမသိတာပါရှိမယ်လို့လည်းမျှော်လင့်ပါတယ်now တခြား scholarship တွေကတော့အာကျောင်းနေရပေးတဲ့ scholarship တွေရှိမယ်ဒါတွေကိုလည်းကျမတို့ကနေမှအာကျောင်းနေနဲ့ချိတ်ဆက်ပြီးရောအာကိုလျှောက်ချင်တဲ့ဘာသာရဲ့ကိုရွေးချယ်ပြီးရောအာမေးမြန်းပြီးတော့မှရှာပါမယ်ချင်းဒီပေါ့နော်ဒီလိုမျိုးလေးတော့ရှိမယ် now ကျမခုနောက်ပိုင်းတွေ့ခဲ့တာကတော့ဟို Thai မှာပေးတဲ့ scholarship ရှိရပေါ့နော် Thai University ကနေမြန်မာကျောင်းသားတွေအတွက်တည်တံ့ပေးတဲ့ scholarship တွေတို့မျိုးကတော့ဟိုကြားသိနေရပါတယ်ဒီ scholarship တွေတော့ရှိအောင်မယ်လို့မျှော်လင့်ပါတယ်ရှင့်
ညီမလေးကအရင်တော့ကဒီ Australian နိုင်ငံကပေးတဲ့ scholarship ကိုလေ့ရဖူတယ်လို့ပေါ့နော်အဲ့တော့အဲ့တော့ကဘယ်လို scholarship မျိုးရလဲပြီးတော့ဟိုအဲ့လိုမျိုးရရှိတဲ့အတွက်ညီမလေးတယောက်အပေါ်ပေါ့နော်ဘယ်လိုအကျိုးပြုမှုတွေရှိပါ့လဲ
scholarship ကတကယ်အဓိကအဖြစ်တော့ကိုကိုယ်တိုင်အတွက်တွားရောက်ဖို့အတွက်လည်းငွေကြေးအဖြစ်ခက်ခဲရှိတယ်။ Now တကယ်တမ်းကိုတကယ်ကို passionate ဖြစ်တယ်ပေါ့နော်။ဒီကိုလေးလာခြင်းနဲ့ပညာရမဆိုတဲ့ဟာတွေပြသနိုင်တဲ့အခါဆိုရင်ရောက်ရှိရလို့ကျွန်မအနေနဲ့မြင်နေ။အဲ့ဒီခါမှာဆိုရင်တော့ Australia scholarship ကတော့ကျွန်မတော်တော့ဆိုရင်တကယ်ကိုအဆဆရရပေါ့နော်။အာလုတ်ပေးတဲ့ scholarship ဖြစ်တယ်။ပညာတော်တင်စုဖြစ်တဲ့အတွက်ကိုအရန်ကိုကိုယ့်အတွက်ဆိုအခုချိန်ထိကိုအမှတ်တရဖြစ်ပြီးတော့ရန်ကိုတံပိုးရှိရဲ့အချိန်နေဖြစ်ခဲ့တယ်ပေါ့နော်အစူလေးကမှကြောင်းတရတာအတငယ်ချင်းနေရခဲ့တာအတကယ်ကိုအဘာမှမသိတဲ့အကြောင်းသားတယောက်ကိုမြန်မာပြည်ကဘာအချိန်နှီးမှမသိနေတဲ့အကြောင်းသားတယောက်ကိုဟိုကိုအဆဆရခေါ်ပြီးတော့အဆအဆုံးကိုပံ့ပိုးပေးတဲ့ပညာတော်တင်စုဖြစ်တဲ့အတွက်ကြောင့်ဟိုကျွန်မအနေနဲ့ကတော့အခက်ခဲတွေရင်ဆိုင်ရတာတွေအများကြီးမရှိဘူးပေါ့နော်အရန်ကိုပြောကောင်းမွန်တဲ့အမှတ်တရအနေနဲ့ပြန်လာခွင့်ရခဲ့တယ်ဆိုတော့ဒီရခဲ့တဲ့ပညာရပါမှာလေကိုယ်အနေနဲ့တက်နိုင်တလောက်ပေါ့နော်အာအကျိုးပြုလုပ်ငန်းနေအပဝင်ချင်းကိုအကိုတက်နိုင်တလောက်ပေါ့နော်ပြန်ပြီးတော့ scholarship နဲ့ပတ်သက်တာတွေ sharing လုပ်တာတွေအေးလုပ်ဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ကျွန်မအနေနဲ့တော့အတက်နိုင်ဆုံးတော့ကိုရခဲ့တဲ့ပညာတော်သင်စုကိုပြန်ပြီးတော့မှအာအကျိုးပြုနိုင်အောင်အမြဲတမ်းတော့စိတ်ထဲမှာထားပြီးတော့မှလုပ်ဖြစ်တယ်ပေါ့နော်ဆိုတော့ရဟန်းကိုကိုတယောက်တည်းအတွက်ကိုကိုပတ်ဝန်းကျင်တဲ့အတွက်ကိုအတက်နိုင်ဆုံးစားပြီးတော့ပံ့ပိုးခွင့်ရအောင်လို့ပြုလုပ်ပေးခဲ့တဲ့ပညာတော်တင်စုဖြစ်တယ်လို့မှတ်ချက်ပြုခြင်းပါတယ်
။ Australia နဲ့ American တို့ရဲ့ scholarship အကြောင်းပေါ့နော်။အကယ်၍ American အကြောင်းမပြောချင်ဘူးဆိုရင်လည်း Australia နဲ့နိုင်ငံရဲ့ scholarship အကြောင်းမော်လေးအဲ့ဒါဟိုအလုံးပြရအောင်ပေါ့နော်။နည်းနည်းလေးရှင်းပြပြလို့ရမှာညီမတီးတော့ပေါ့လေ။
အမကိုတွေ့ကြုံမှုတဲ့ Australia's Award Scholarship ကြောင်းလေးပဲပြောပြရစီ Australia Awards ကတော့ February 10ရက်နေ့မှာဖွင့်နေ April 30ဆိုရင်ပိတ်တယ်ပေါ့နော်အဲ့ဒီ scholarship တင်တဲ့အခါမှာဆိုရင်လေကျမတို့က IELTS ဆိုတဲ့အင်္ဂလိပ်စာအမှတ်ကချက်ချင်းမလိုဘူးပေါ့နော်ကိုကရေးချေခံလိုက်ရပြီဆိုတော့မှအဲ့ဒီ IELTS ကိုပြေဖို့အတွက်ကို Australia Awards ကနေမှထောက်ပံ့ပေးတဲ့အစီအစဉ်လည်းရှိတယ်။ဆိုတော့အကြမ်းအကိုက IELTS ကိုဝင်ပြင်လဲရတယ်။ဒါမှမဟုတ်ကိုကကြိုတင်ပြီးတော့ April 30ပြီးွားတော့မှကိုဒီစာလေးကျင့်ပြီးတော့မှကိုပါကိုဖြည့်မယ်ဆိုရင်လည်းဖြည့်လို့ရတယ်။ပြောချင်တာဒီကိုဒီ IELTS ဖြည့်ဖို့အတွက်ကိုအထောက်ပံ့လိုတယ်ဆိုရင်လည်း Australia Awards ကနေမှသူတို့ဖြည့်ခိုင်းတဲ့အချိန်ကြရင်ကိုဖြည့်ဖို့အတွက်အဆင်သင့်ဖြစ်တယ်ဆိုရင်ဖြည့်လို့ရတယ်ပေါ့နော်။ဒါကြောင့်မလို့အဲ့ဒီ IELTS အမှတ်ဖြည့်ဖို့အတွက်ကိုငွေကြေးထောက်ပံ့မှုအစား Australia Awards ကထောက်ပံ့ပေးပါတယ်လို့အဲ့ဒီခါမှပြီးွားတဲ့ခါကျရင်ရွေးချယ်ရရင်လည်းပေါ့နော်။ကိုကရွေးချယ်ခံရလို့ရှိရင်လည်းရွေးချယ်ခံရတဲ့ခါမှအစဆုံး Australia Awards ကနေမှကူညီပေးပါတယ်။ရွေးချယ်ခံရပြီးတော့ကျမတို့ဒီမြန်မာနိုင်ငံမှာဘယ်လိုမျိုးအခြေအနေတွေလိုရမလဲဆိုတာလည်း sharing session တွေနဲ့တီးခြားလုပ်ပေးတယ် Australia တန်ရုံနေပြီးတော့มาပေါ့เนาะပြီးတဲ့ခါကျရင်ဟိုသွားလို့ရှိရင်လေတရမဲ့ဟာကစပေါ့เนาะအကုန်လုံးဆက်ဆက်ရလုပ်ပြီးတယ်ပြီးတော့ Australia Awards ရဲ့ထူးခြားချက်ကကျမတို့ဒီចောင်းရောက်လို့ရှိရင်ចောင်းဝင်ခွင့်ရပြီလို့ចောင်းတက်ရပြီဆိုရင်သွားရောက်လို့ရှိရင်ကျမတို့ဒီတလကြိုသွားရတယ်ပေါ့เนาะတလကြိုသွားပြီးတော့ကျမတို့ဒီ academic program ပေါ့เนาะ pre academic program နေနဲ့ကျမတို့ဒီတလတက်ရတယ်ចောင်းမှာချက်ချားចောင်းသားတွေမရှိခင်တည်းကကျမတို့ဒီဘယ်လိုပုံစံတက်ရမလဲဘယ်လိုမျိုးចောင်းမှာဘာတွေရှိလဲဆိုတဲ့အစားကျမတို့ဒီတခြားចောင်းသားတွေတလကြိုတင်ပြီးသွားပြီးလေ့လာခွင့်ရတယ်။အဲ့ဒါကြောင့်မို့အတွက်ចောင်းဖွင့်ချိန်ကျရင်ကျမတို့ဒီအစစရအဆင်သင့်မယ်ပေါ့နော်။ပြီးွားလို့ရှိရင်တက္ကသိုလ်တိုင်းမှာဒီ Australia Awards နဲ့ပတ်သက်တဲ့ officer တယောက်ရှိရပေါ့နော်။အဲ့ဒါကြောင့်မို့အတွက်ကိုတက္ကသိုလ်မှာကိုဒီအခက်ခဲတစ်စုံတရာကြုံနိုင်ပေါ့နော်။ကိုတယောက်ထဲလို့မခံစားရပါဘူး။ကိုကိုအနောက်ကနေပြီးတော့မှလုပ်ပေးမယ်။အဲထောက်ပံ့ပေးမယ် support staff ကရှိပြီးသားပေါ့နော်။ကိုရဲ့ unit မှာတင်အဲ့ဒါကြောင့်မို့အတွက်စိတ်တည်လေလုံခြုံရတယ်အခက်ခဲတွေကိုလည်းအတူတူကဖြေရှင်းပေးမယ်လို့ရှိရပေါ့နော်အကယ်၍မြန်ကိုဒီကျောင်းက Australia Awards Officer နဲ့ဆွေးနွေးတဲ့အခါမှာကြာရင်ဟို language ရအခက်ခဲရှိလို့ကိုယ့်ရဲ့တန်ရုံကိုယ့်ရဲ့ဒီ Australia Awards မြန်မာကိုပြန်ဆက်သွယ်ခြင်းလေ welcome ဖြစ်တယ်ပေါ့နော်အဲ့ဒါကြောင့်မို့အတွက်ဟိုကျမအနေနဲ့ကတော့အရန်ကိုကိုယ်နေထွေးမှုပေးပြီးတော့တကယ်ကိုကောင်းမွန်တဲ့ scholarship တရဖြစ်တယ်ကိုကိုအမြဲတမ်းကြံ့ကြံ့ပေးဆွေးနွေးဖို့အတွက်ကိုအမြဲတမ်းအသိရှိရအတွက်ကြောင့်မို့လို့အဲ့ဒီမှာတက်တဲ့အခါမှာကြာရင်လေ ကျောင်းရတဲ့အခက်ခဲကတယောက်တည်းလို့မခံစားရဘူးเนาะဒါကြောင့်မလို့တော့ကျွန်မကတော့ Australia Awards ကိုရှောက်စီကျင်ပါတယ်လို့
အခုဆိုရင်ညီမလည်းအနေနဲ့ကြောင်းပြီးသွားပြီပေါ့เนาะကြောင်းပြီးသွားလို့ Australia နိုင်ငံမှာလည်းမနေတော့ဘူးဟိုအဲ့တော့ဘာလုပ်တွေလုပ်နေသလဲညီမတယောက်အတွက်အတွေ့အကြုံကဘယ်လိုတွေရှိခဲ့ပါသလဲကောင်းမွန်တဲ့အတွေ့အကြုံလားဒီ Australia နိုင်ငံကိုလာရတာကောင်းမွန်တဲ့အတွေ့အကြုံလားညီမနိုင်ငံအတွေ့ရောကောင်းတဲ့အတွေ့အကြုံဖြစ်ပါသလားရေကောင်းတဲ့မကောင်းဘူးဆိုတာလေးပေါ့เนาะအဲ့ဒါကြီးလည်းပြောပြပေးလို့ရမှာရှင်
အခုခါမှာတော့ private company တခုမှ trainer and consultant ဆိုပြီးရောလောက်ဆောင်နေပါတယ်အဲဒီ Australia မှာရခဲ့တဲ့တွေ့ကြုံတွေတကယ်ကိုကောင်းမွန်တဲ့အတွက်ကြောင့်မို့လို့ပေါ့နော်ကိုဒီသားကိုနိုင်ငံပြန်လာတဲ့အခါကျရင်လေတကယ်ကိုအကျိုးကြီးကြီးအသုံးပြုနိုင်နေအခုချိန်ထိလည်းအဲဒီရဲ့တွေ့ကြုံတွေကိုအခြေခံပြီးရောပညာရည်တွေအခြေခံပြီးအသုံးချပြီးရောလောက်ဆောင်နေလုံးပဲပေါ့နော်ဆိုတော့အဲ့ဒီအပြင် Australia မှာကကျမဒီတကယ်ကိုကောင်းမွန်တဲ့အဲ Taiwan network လို့ပြောရမှာပေါ့နော်ကိုမြန်မာဒီအဲတခြားကပဝင်ကြာတငယ်ချင်းနေမိတ်ဆွေကောင်းဆွေကောင်းတို့များပြားရရှိခဲ့တယ်ပေါ့နော်အဲ့ဒါကလည်းဆက်လက်ရည်တည်ဖို့ပဝင်ချင်းအတွက်ကိုလောက်ကန်ရအဖြစ်ရောဆက်လက်ရည်တည်ဖို့အတွက်ကိုအများကြီးအကျိုးပြုတဲ့အတွက်ကြောင့်မလို့ဒါကြောင့်မလို့ Australia Awards ကိုတချင်အဖြစ်အကြောင်းတင်မကောက်ပေါ့နော်အကြောင်းစာအပြင်ကျမတို့ပြောလို့ရှိရလောကရဲ့တဘာဝပေါ့နော်ဒီပဝင်ချင်းအင်းဒီဥပမာဘလို့ဆက်ဆံလဲပြုမှုမဲမလဲအစကိုရဲ့ကောင်းဆောင်မှုဆွမ်းရည်အစကိုပို့ဝီတူတက်အောင်လို့ကိုလောက်ဆောင်ပေးနိုင်တဲ့ပညာတော်သင်စုဖြစ်တယ်။အဲ့လိုမျိုးပညာတော်သင်စုတွေကိုဆက်လက်ပြီးတော့ရပ်တန့်သွားတဲ့အဖွဲ့အစည်းလည်းရှိသလိုဆက်လက်ပေးမယ့်အဖွဲ့အစည်းလည်းအဲအစိုးရတွေလည်းပေါ်လာဖို့အတွက်ကျမတို့အနေနဲ့မျှော်လင့်ပါတယ်လို့အဲပြောဆိုရင်းနဲ့ကျမအနေနဲ့ညီကုန်းချုပ်ချင်ပါတယ်မ
။ဒါကတော့ Australia နိုင်ငံ La Trobe တက္ကသိုလ်မှာ Master of Education ကိုပညာသင်ဆုရပြီးတော့လာရောက်လေ့လာစီပူခဲ့တဲ့မအီဟင်မွန်ရဲ့ပြောပြချက်တွေပဲဖြစ်ပါရဲ့ရှင်။